ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့28ကြိမ်မြောက်ညီလာခံကိုတင်သွင်းမဲ့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီရဲ့အစီရင်ခံစာကို FIDH ခေါ်အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးအဖွဲ့ချုပ်ကကြိုဆိုလိုက်ပါတယ်။ဒီအစီရင်ခံစာဟာမြန်မာနိုင်ငံမှာမဖြေရှင်းမဲ့ကြံရှိနေသေးတဲ့စိုးရိမ်ပွဲရာလူ့အခွင့်အရေးပြဿနာတွေရှိနေသေးတယ်ဆိုတာကိုအမှတ်ရစေတယ်လို့လည်းဆိုပါတယ်။မကြာသေးမီကကျောင်းသားတွေဆန္ဒပြမှုပေါ်အကြမ်းဖက်ဖြိုခွင်းခဲ့မှုဟာငြင်းငြင်းစွာဆန္ဒထုတ်ဖော်မှုကိုနှိပ်ကွက်ရာရောက်ပြီးမြန်မာနိုင်ငံမှာဥပဒေချိုးဖောက်သူတွေကိုအရေးယူခြင်းမရှိသေးတာတွေ့ရတဲ့အကြောင်းထောက်ပြထားပါတယ်။ဒါအပြင်ပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံမှာလူ့ခွင့်ရေးနောက်ပြန်ဆုတ်တာကိုတွေ့ရတဲ့အကြောင်းနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွှတ်ပေးမယ်လို့သမ္မတဦးသိန်းစိန်ကကတိပေးထားပေမယ့်လို့အခုချိန်ထိနိုင်ငံရေးအကျဉ်းသားဒါဇင်ပေါင်းများစွာရှိနေပြီးအရေးအတွက်ဟာမှန်မှန်ကြီးတိုးလာနေတာတွေ့ရတယ်လို့လည်းဖော်ပြထားပါတယ်။ဒါကြောင့်နိုင်ငံရေးအကျဉ်းသားအလုံးကိုချွင်းချက်မရှိလွှတ်ပေးဖို့ FIDH အဖွဲ့အစည်းနဲ့တောင်းဆိုလိုက်ပါတယ်။လယ်မြေသိမ်းမှုအပေါ်ငြိမ်းချမ်းစွာဆန္ဒပြသူတွေကိုဖမ်းဆီးနှောက်ယှက်အကျဉ်းချနေတာတွေကိုစိုးရိမ်မကင်းဖြစ်တဲ့အကြောင်းပြစ်မှုကျူးလွန်သူတွေကိုအရေးယူဖို့လည်းအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။နိုင်ငံတော်ဝန်ရဲဘက်စခန်းတွေမှာဖမ်းဆီးထားသူတပေါင်းကျော်တို့ရဲ့နေထိုင်မှုအခြေအနေနဲ့ပတ်သက်ပြီးတော့လဲစိုးရိမ်မကင်းဖြစ်တဲ့အကြောင်းနဲ့တည်ဆုံးခဲ့သူ1100ကျော်ရှိတဲ့အတွက်ကြောင့်ချမ်းမြ3ရက်မှာတဦးကျတည်ဆုံးနေတာကိုတွေ့ရတယ်လို့လဲထောက်ပြထားပါတယ်။စောစောပိုင်းမက်လ10ရက်နေ့ကတော့မြန်မာအစိုးရအနေနဲ့မစ်ရန်ဟီလီရဲ့အစီရင်ခံစာပါအချက်တွေကိုကန့်ကွက်ကြောင်းကြေညာချက်ကိုမြန်မာနိုင်ငံကြားရေးဌာနကတဆင့်လူ့အခွင့်အရေးကောင်စီထံကိုတင်သွင်းခဲ့ပါတယ်။ဇန်နဝါရီလ9ရက်နေ့ကနေ16ရက်နေ့ထိတွားခဲ့တဲ့လူခွင့်ရေးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်တွင်းမှာတွေ့ဆုံလူသူတွေနဲ့လွတ်လပ်စွာတွေ့ဆုံခွင့်ပေးခဲ့ပေမဲ့လို့လည်းသူ့ရဲ့အစီရင်ခံစာမှာဗက်လိုက်မှုတွေရှိနေတာတွေ့ရတဲ့အကြောင်းဝေဖန်ထားပါတယ်။လွတ်လပ်စွာစုယုံခွင့်နဲ့ဆန္ဒထုတ်ဖော်ခွင့်မြန်မာနိုင်ငံမှာပေးထားတဲ့အကြောင်းမြန်မာပြည်သူတွေအနေနဲ့အင်တာနက်အသုံးပြုမှုနဲ့ပတ်သက်ပြီးတော့လွတ်လပ်စွာအသုံးပြုခွင့်ရှိကြတဲ့အကြောင်းပုံနှိပ်ထုတ်ဝေတဲ့ဥပဒေမှာလည်းမှတ်ပုံတင်ဖို့လိုပေမဲ့စင်စါဖြတ်တောက်မှုတွေမရှိတဲ့အကြောင်းတုံ့ပြန်ထားပါတယ်။နိုင်ငံရေးအကျဉ်းသားတွေအနေနဲ့ဒီပြန်လည်စစ်စည်ရေးကော်မတီကိုမြန်မာအစိုးရအနေနဲ့ဖွဲ့စည်းပြီးလူငယ်ချမ်းသာခွင့်ကိုလည်း14ချိန်သမနာကပေးခဲ့တဲ့အကြောင်းလည်းထောက်ပြထားပါတယ်။ဒါ့အပြင်ယာယီတပ်တေကန်ဝှိုက်ကတ်ရထားသူတွေအနေနဲ့ဖွဲ့စည်းပုံအခြေခံဆိုင်ရာခုံရုံးကလူမှုဆန္ဒခံယူပွဲမှာမဲပေးပိုင်ခွင့်မရှိကြောင်းဆုံးဖြတ်ခဲ့တာဖြစ်တယ်လို့စသဖြင့်မြန်မာအစိုးရဘက်ကထောက်ပြထားပါတယ်ရှင်။